Welcome to the Voice of America in Burmese.
မင်္ဂလာပါကြပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ကAmerican အသံကနေ August 10ရက်နေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဒိုင်းနိုမီတာ31 32 52နဲ့ဒိုင်းလမီတာ190လို့ဖြင့် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆက်လုပ်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ညနေကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ယောက်ဒန်သတင်းစာကြီးကအမေရိကန်တက္ကသိုလ်နဲ့ကောလင်း290ခုစစ်တမ်းနဲ့ကောက်ခရာမှာចောင်းသားဆရာဆရာမနဲ့ចောင်းဝန်ထမ်းတွေကဗိုင်းရပ်စ်ကူးစက်ခံရသူ6600နဲ့တည်ဆုံးသူ14ယောက်ရှိတာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ယောက်ဒန်သတင်းစာကဆက်သွယ်ခဲ့တဲ့ចောင်း1000လောက်ထဲကရာပေါင်းများစွာကတော့ဒီမေးခွန်းတွေကိုပြန်မဖြေခဲ့ပါဘူး။တချို့ចောင်းတွေကတော့အခုနှစ်အတန်းတွေပြန်ဖွင့်နေပြီဖြစ်ပေမဲ့လည်းဒီစီးရင်ထဲမှာတော့ဒီနှစ်အတန်းတွေကကူးစက်မှုတွေမပါဘူးလို့ဆိုပါတယ်။ဒီစင်းချက်လက်တွေကအကုန်ကောက်ယူထားတာမဟုတ်လို့ဒါကိုကြည့်ချင်းအားဖြင့်အခုလိုကာယောဂါအချိန်မှာပြန်ဖွင့်ဖို့ပြင်နေတဲ့ကျောင်းတွေဟာဗိုင်းရပ်စ်အန်တီရီနဲ့ရင်ဆိုင်နေရတယ်ဆိုတာကိုပြနေတယ်လို့နယူးယောက်တိုင်းသတင်းစာကပြောပါတယ်။အချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါဟာရေရှည်ရင်ဆိုင်သွားမယ့်ပြဿနာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့ကကြေညာလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာဗိုင်းရပ်စ်အန်တီရီအဆင့်ကအရန်မြင့်မားနေတယ်လို့ WHO ရေးပေါ်ကော်မတီရဲ့ကြေညာချက်မှာပြောထားပါတယ်။ကွာတိုမှာဗိုင်းရပ်စ်ကူးစက်ခံသူ18.8%သန်းရှိပြီးတော့တည်ဆုံးသူ6,800ခွဲကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေကဖော်ပြနေပါတယ်ခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်ကတော့ဒီနေ့မှာကပ်ဘေးအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီး COVID-19 ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့အပြင်းထန်လှုပ်ဆောင်တဲ့အနေနဲ့ Melbourne မြို့မှာညမထွက်ရအမိန့်ထုတ်လိုက်ပါတယ်။
So there will be a curfew across metropolitan Melbourne from 8 p.m. this evening, and it will run from 8 p.m.
Melbourne မှာဒီနေ့ည8:00နာရီကစပြီးညမထွက်အမိန့်ထုတ်လိုက်ပြီးတော့နေ့တိုင်းည8:00နာရီကနေမနက်9:00နာရီထိပြန်ထွက်ရပါဘူး။ဒီအချိန်တွင်ပြန်ထွက်နိုင်တာကတော့ညမရေးစောင့်ရှောက်မှုခံယူဖို့၊ကုသမှုပေးဖို့၊အလုပ်သွားအလုပ်လာတွေအတွက်ပဲထွက်လို့ရမှာဖြစ်ပြီးတော့လူတွေအနေနဲ့အိမ်လည်သွားတာတွေအကြောင်းကိစ္စမရှိပဲအပြင်သွားတာတွေကိုခွင့်ပြုတော့မှာမဟုတ်ပါဘူး။ဒါကိုလွယ်လွယ်ကူကူဆုံးဖြတ်ခဲ့တာမဟုတ်ပဲလိုအပ်လို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ရဲတပ်ဖွဲ့အနေနဲ့အပြင်ထွက်တဲ့သူတွေကိုစစ်ဆေးမေးမြန်းသွားမှာဖြစ်ပြီးတော့အဲ့ဒီခါမှာကိုကညောင်ထွက်ရအမိန့်ကိုမချိုးဖောက်ပဲဥပဒေနဲ့အညီထွက်တယ်ဆိုတာကိုရှင်းပြနိုင်ဖို့လိုတယ်ဆိုပြီး Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောသွားတာဖြစ်ပါတယ်မဲလ်ဘုန်းမြို့မှာလူတွေကိုသတင်းပတ်6ပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်ထားပြီးဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့တစ်ပတ်ကစလို့ဗိုင်းရပ်စ်ကူးစက်မှုတွေစာချုပ်တင်မြင့်တက်ခဲ့ပြီးထိန်းချုပ်ဖို့အတွက်ရုန်းကန်နေရတာဖြစ်ပါတယ်Victoria ပြည်နယ်မှာဒီနေ့မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ682ယောက်ရှိပြီးတော့သေဆုံးသူ9ယောက်ရှိပါတယ်ခင်ဗျာ။အာရှနိုင်ငံတွေမှာတော့အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်ကူးစက်သူ5,400ကျော်ရှိခဲ့တာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ13,000ကျော်သွားပြီဖြစ်ပါတယ်။နိုင်ငံတော်ကမြို့တွေတော်များများမှာအပြင်မထွက်ကြဖို့အမိန့်တွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ကြားကပဲအခုလိုကူးစက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနေ့မှာနောက်ထပ်853ဦးသေဆုံးခဲ့တာကြောင့်သေဆုံးသူဟာလည်း38,000ကျော်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9,032ယောက်ရှိခဲ့ပြီးဒါဟာနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ33,000ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ20ရှိတာကြောင့်သေဆုံးသူဦးရေဟာလည်း2,059ယောက်ရှိဖြစ်တယ်လို့ပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ192ယောက်ရှိတယ်လို့ NHK သတင်းကပြောပါတယ်။တကယ်လို့ဗိုင်းရပ်စ်ကူးစက်မှုတွေအခုထပ်ပိုဆိုးလာခဲ့မယ်ဆိုရင်တော့တိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာလာနိုင်တယ်လို့တိုကျိုအုပ်ချုပ်ရေးမှူးကတောက်ကြားနေကပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ1,500ကျော်နဲ့သေဆုံးသူ43ယောက်ရှိခဲ့ပါတယ်။ဒါကြောင့်အခုဆိုရင်ကူးစက်ခံသူ13,000ကျော်နဲ့သေဆုံးသူ9,236ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။အချိန်တည်းမှာပဲရုရှားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ9,400ကျော်ရှိပြီးတော့စုစုပေါင်းကူးစက်သူ7,000ခွဲကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာ80သေဆုံးခဲ့တာကြောင့်သေဆုံးသူဦးရေဟာလည်း14,000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်ကအင်တာနက်လူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့တရုတ်နိုင်ငံပိုင် TikTok application ရဲ့လုပ်ငန်းတွေကိုအမေရိကန်မှာရပ်တန့်မယ်လို့ချိန်ကြောက်ပြောဆိုခဲ့ပါတယ်။သမ္မတအင်ဂျီရောကတော့ TikTok ဟာအမျိုးသားလူမျိုးရေးအတွက်အလုံးကိုစိုးရိမ်စရာကောင်းတယ်လို့ပြောလိုက်ပြီးဒါနဲ့ပတ်သက်တဲ့အနာဂတ်မူဝါဒကိုဆက်ပြီးချိန်ဆသွားမှာဖြစ်တယ်လို့ပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Microsoft နဲ့တခြားအမေရိကန်ကုမ္ပဏီတွေက TikTok ရဲ့ American ကလုပ်ငန်းတွေကိုဝယ်ဖို့အတွက်ကြီးနေကြတာပါ။ဒါပေမဲ့သမ္မတ Trump ကအဲ့လိုပြောလိုက်ပြီးနောက်မှာတော့ Microsoft ကုမ္ပဏီဟာ TikTok နဲ့ဆွေးနွေးတာတွေကိုရပ်ဆိုင်းထားတယ်လို့ The Wall Street Journal သတင်းစာကပြောပါရယ်။ကွာတော့မှာ TikTok ကိုအသုံးပြုနေသူ1ဘီလီယံကျော်ရှိပြီးတော့ဒီထဲက165သန်းကတော့အမေရိကန်ကဖြစ်ပါတယ်ခင်ဗျာ
။ VOA ိတန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်စက်တင်ဘာလ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥပဒေပြူကောင်စီရွေးကောက်ပွဲကိုတနည်းရွှေ့ဆိုင်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်စနေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ကြီးညာချက်မှာဟောင်ကောင်ဥပဒေပြူကောင်စီရွေးကောက်ပွဲကိုဒီလောက်ကြာအောင်ရွှေ့ဆိုင်းထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိကြောင်းနဲ့အနည်းဆုံးစက်တင်ဘာလလောက်မှာကျင်းပတဲ့ကြောင်းဖော်ပြထားပါတယ်ဒီကောက်ပွဲရဲ့ရွှေ့ဆိုင်းလိုက်တဲ့ဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဝန်ထဲပွင့်ဖြစ်ပြီး1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုလွှဲပြောင်းပေးတော့ကသဘောတူထားတဲ့ကုလသမဂ္ဂအတိအမှတ်ပြုတရုတ်ဗြိတိန်ပူးတွဲကြေညာချက်ကိုလိုက်နာဖို့တရုတ်ပြည်မကြီးကမလိုလားဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဟောင်ကောင်ရွေးကောက်ပွဲတွေကိုတနည်းရွှေ့ဆိုင်းတဲ့အကြောင်းပြည်မကြီးကခန့်အပ်ထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမတောက်ချာနီကကြေညာခဲ့တာပါဒီကြေညာချက်ဟာရွေးကောက်ပွဲမှာအခြေအနေကောင်းမယ်လို့ယူဆထားတဲ့ဒီမိုကရေစီလိုလားသူတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုဟောင်ကောင်အစိုးရကဖိနှိပ်နေတဲ့လှုပ်ဆောင်ချက်ထက်ကတစ်ခုလို့လည်းလိလာသူတွေကယူဆကြပါတယ်ရှင်ရုရှားနိုင်ငံအရှေ့ပိုင်းခဘာရပ်စ်မြို့ကလူကြိုက်များတဲ့ပြည်နယ်အုပ်ချုပ်ရေးမှူးဆာဂေးဖာဂယ်ကိုအစိုးရကဖမ်းဆီးထောင်ချလိုက်တာကိုမကြည်နဲ့တဲ့အတွက်စနေနေ့ကနိုင်ငံတွင်းမြို့တွေမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးစိန့်ပီတာစဘတ်ဂ်ယက်ကတ်တာရင်ဘတ်ဂ်နဲ့မော်စကိုမြို့တွေမှာဆန္ဒပြသူတွေကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်လူလူကရွေးချယ်တင်မြှောက်ထားတဲ့အုပ်ချုပ်ရေးမှူးဆာဂေးဖာဂယ်ကိုဖမ်းဆီးလိုက်ပြီးတော့ရုရှားအစိုးရသဘောကျအုပ်ချုပ်ရေးမှူးတယောက်အစားထိုးခန့်အပ်လိုက်တဲ့အတွက်ခဘာရပ်စ်မြို့ကနေစတင်ခဲ့တဲ့ဒီဆန္ဒပြပွဲတွေစတင်လာတာသတင်းလေးပတ်ရှိပြီဖြစ်ပါတယ်အသက်50အရွယ်ရှိတဲ့ဆီယဝန်တူဦးဖြစ်သူဖာဂဲဟာ2018ခုနှစ်ကပြည်내အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်သူ့ကိုအစိုးရကပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကဖမ်းဆီးခဲ့တာပါသူ့ကိုမော်စကိုမြို့ကိုလွှဲပြောင်းခဲ့ပြီးတော့လူသက်ဖို့အကြံစီမှုတမှု2004နဲ့2005ခုနှစ်တွေမှာလူသက်ဖို့အမိန့်ပေးခဲ့တဲ့ဆိုတဲ့အမှုနှမှုနဲ့အစိုးရကဆွဲချက်တင်ခဲ့ပြီးအခုမော်စကိုမြို့ကနာမည်ဆိုးနဲ့ကြော်ကြားတဲ့လက်ဖို့တူဖို့အချင်းတောင်မှာနှစ်လဖမ်းဆီးချုံနှောင်ထားဖို့အမိန့်ထုတ်ထားပါတယ်ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကလေးကအခုလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပြီးဆန္ဒပြသူတွေကရုရှားသမ္မတဗလာဒီမီယာပူတင်နှုတ်ထွက်ပြီးဖို့အုပ်ချုပ်ရေးမှူးဖာဂယ်ကိုပြန်လွှတ်ပေးဖို့နဲ့သူ့အတွက်ပွင့်လင်းပြီးတော့မျှတတဲ့တရားရုံးစစ်ဆေးမှုတွေကိုခဘာရပ်စ်မြို့မှာပဲပြုလုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းအဖြစ်သမ္မတ Donald Trump ကိုပြန်ပြီးတော့အမည်စရင်ကျင်သွင်းရွေးချယ်ပွဲညီလာခံကိုဒီလနောက်ပိုင်းမှာမီဒီယာတွေမပါဘဲကျင်းပသွားမယ်လို့ Republican အမျိုးသားကော်မတီပြောခွင့်ရကပြောပါတယ်။ Coronavirus ကြောင့်အောက်တိုဘာ24ရက်နေ့မှာမြောက် Carolina ပြည်နယ် Charlotte မြို့မှာကျင်းပမယ့်ညီလာခံကိုမီဒီယာတွေမပါဘဲတတိတသန့်ကျင်းပမှာလို့လည်းပြောပါတယ်။လက်ရှိသမ္မတကိုပြန်လည်ရွေးချယ်အမည်စရင်ကျင်သွင်းတဲ့ညီလာခံမျိုးဟာပါတီနဲ့သမ္မတလောင်းရဲ့သဘောဘောရကိုမင်းဆန္ဒရှင်တွေစီကိုရောက်အောင်ပေးပို့နိုင်တာကြောင့်မီဒီယာသမားတွေစုဝေးတက်ရောက်လေးရှိတဲ့ပွဲဖြစ်ပါတယ်ဒီပွဲကမီဒီယာတွေမပါဘဲကျင်းပမယ်ဆိုရင်တော့ဒါဟာမီဒီယာမပါဘဲသမရလောင်းကြီးညာတဲ့ပထမဆုံးအကြိမ်ညီလာခံအဖြစ်သမိုင်းတွင်မှလည်းဖြစ်ပါတယ် Republican Party ဝင်ကိုယ်စားလှယ်တွေကြားမှာလည်းရှာလက်မြို့မှာလုပ်မယ့်ညီလာခံကိုတက်ရောက်ဖို့အရေးတိုးတိုးတိတ်တိတ်ဆွေးနွေးမှုတွေရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်내ဖြတ်ကျော်ခရီးသွားလာမှုနဲ့ပတ်သက်ပြီးတော့မဖြစ်မနေလှုံ့ဆော်ရမယ်။တရားခွဲနေရမယ်ကာလသတ်မှတ်ချက်တွေကိုလိုက်နာဖို့လည်းရှိနေတာပါ။တရားဝင်မဲပေးနိုင်တဲ့ကိုယ်စားလှယ်2500ကျော်ကိုစား Republican ကိုယ်စားလှယ်အဖွဲ့ခွဲတွေကမြောက်ကယ်ရိုင်နာပြည်내ရှာလက်မြို့မှာကျင်းပမယ့်အဲ့ဒီညီလာခံကိုတက်ရောက်မဲပေးကြမှာဖြစ်ပါတယ်။အလဲကျကိုယ်စားလှယ်အဖွဲ့တွေနဲ့ဧည့်သည်တွေကိုညီလာခံတက်ရောက်ခွင့်ပိတ်ပင်ထားတယ်လို့လည်းကြေညာထားပါတယ်ရှင်။Bahamas နိုင်ငံကနေစတင်ခဲ့တဲ့အပူပိုင်းမုန်တိုင်း Isarius ဟာ Hurricane မုန်တိုင်းတစ်ခုဖြစ်အကောင်းလာပြီးတော့ American ပြည်ထောင်စု Florida ပြည်နယ်ကိုဒီကနေ့ဝင်ရောက်တိုက်ခတ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီ Isarius Hurricane မုန်တိုင်းဟာတနအီကိုလေတိုက်နှုန်း68မိုင်နှုန်းနဲ့အနောက်မြောက်ဘက်ကိုရွေ့လျားနေတယ်လို့ American မိုးလေဝသဌာနကစနေနေ့ကပြောပါတယ်။ Florida ကမ်းခြေကိုဒီကနေ့အစောပိုင်းမှာဝင်ရောက်နိုင်ပြီးအရှေ့ဘက်ကမ်းရိုးတန်းတခြားမြောက် Carolina ပြည်နယ်အထိတိုက်ခတ်မယ်လို့ခန့်မှန်းထားတဲ့အတွက်အဲ့ဒီပြည်နယ်ကမ်းရိုးတန်းဒေသတွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်။ နောက်သတင်းသက်တွေအတွင်းမှာတောင်နှင်းမြောက်ကယ်ရိုလိုင်းနာပြည်နယ်မှာမုန်တိုင်းကြောင့်မိုးသည်ထန်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ဖလော်ရီဒါပြည်နယ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်ကိုအဆိုးဆုံးခံရပြီးကူးစက်ခံထားရသူ4,800ကျော်နဲ့သေဆုံးသူက9,000ကျော်ရှိပါတယ်။မုန်တိုင်းကြောင့်ပြည်နယ်အတွင်းကိုဗစ် -19 ရောဂါစစ်ဆေးစင်တာတွေကိုလည်းပိတ်ထားရပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်အတွင်းမနစ်တုန်းကဟာရီကိန်းမုန်တိုင်းဒဏ်ခံခဲ့ရတဲ့အိုခရာကုတ်ကျွန်းဒေသခံတွေကိုတော့ဘေးလွယာရွှေ့ပြောင်းကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပတ်ကအမိန့်ထုတ်ထားပါတယ်ရှင်။တို့ရရှိများရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြန်မာစုအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလရီဂျာစနေနေ့အစည်းအဝေးမှာမပြီးပြတ်သေးတဲ့အချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးရမှာနှစ်ဖက်သဘောတူညီမှုရရှိတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါစနေနေ့ကဆွေးနွေးပွဲမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖွဲ့ချင်းဆွေးနွေးတာတွေကိုတိကျတိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အစည်းအဝေးတွေနဲ့အပြိုင်ကျင်းပရေးအတွက်ဆွေးနွေးခဲ့တာပါဒီလိုဆွေးနွေးပွဲတွေအပြိုင်ကျင်းပဖို့ဆုံးဖြတ်ရမှာ GMC ကြီးနယ်အဆင့်ဆွေးနွေးပွဲတွေမကျင်းပနိုင်ခဲ့တဲ့အတွက်အခက်အခဲဖြစ်ခဲ့ရတာလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်ဒီနေ့ထပ်မံဆွေးနွေးရမှာတော့ပြည်လည်မှုရရှိခဲ့ပြီဖြစ်ကြောင်းဦးစောထေကအခုလိုပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးငကောကဟိုဆွေးနွေးခဲ့တယ်ပေါ့နော်နှစ်ဖက်အလုပ်ဖွဲ့တွေကြားမှာကြေလဲကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့ရှိတဲ့အတွက်ဒီနေ့ပြီးတော့မှကျွန်တော်တို့တရက်နဲ့ရက်နေပြီပေါ့နော်ဒီကနေ့ကျွန်တော်တို့အစည်းအဝေးအောင်မြင်စွာပြီးဆုံးတယ်ဒီနှစ်ဖက်ကြားမှာရှိနေတဲ့စိုးရိမ်မှုတွေဟိုဖြစ်ပေါ်နေတဲ့ပေါ့နော်ဟိုအဆင်မပြေမှုတွေအခက်အခဲတွေဒါတွေအားလုံးနှစ်ဖက်လုံးကပုံမှန်နေနေဆွေးနွေးတယ်ဆွေးနွေးပြီးရင်တော့ကျွန်တော်တို့သဘောတူညီချက်ရယူနိုင်တဲ့အတွက်ကျွန်တော်တို့အောင်မြင်တဲ့အစည်းအဝေးဖြစ်ကြောင်းပထမအနေနဲ့ပြောကြားလိုပါတယ
်ဒီသဘောတူညီချက်မှာ GMC S ကပြည်နယ်အဆင့်ပူးတွဲစောင့်ကြည့်ရေးဆိုင်ရာဆွေးနွေးပွဲတွေကိုစက်တင်ဘာလနောက်ဆုံးပတ်မှာကျင်းပဖို့လည်းသဘောတူညီခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲအောင်မြင်ခဲ့တာကြောင့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကျင်းပမယ်အချိန်ဇယားကိုသဘောတူနိုင်ခဲ့ကြကြောင်းလည်းတိုင်းသားလက်နက်ကိုင်အဖွဲ့ရရဲ့ကိုယ်စလဲနိုင်အောင်မငေးကပြောပါတယ
်ဒီရှေ့ဆက်သွားမဲ့စီဝေးကကျွန်တော်၄ရက်၅ရက်နေ့မှာကျွန်တော်လုတ်ဖွဲ့ထပ်ဆွေးနွေးမယ်ပြီးသားဆွေးနွေးပြီးရင်ကျွန်တော်တို့ကသက်ဆိုင်ရာကျွန်တော်တို့ရဲ့ EO ရဲ့ခေါင်းဆောင်တွေပေါ့ PPSC ခေါင်းဆောင်တွေကိုတင်ပြဆွေးနွေးကြမယ်ဒီနေ့ဒီတော့မှလုတ်မယ် GICM အကျူကတော့အကျူဆွေးနွေးပွဲပြီးသားကတော့ဆယ်ရက်ဆက်တည့်ရက်နေ့မှလုတ်ပြီးတော့ GICM စီဝေးကတော့73ရက်နေ့မှလုတ်ထားပါတယ်နောက်ပြီးတော့သက်ဆိုင် UBDGC စီဝေးတော့ကျွန်တော်တို့18ရက်နေ့မှန်းတယ်ပြီးတော့ဒီ UPC CV ကတော့ကျွန်တော်တို့19 20 27မလုပ်ဖို့တမန်းထားတာပေါ့နော
် UPC ကပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသုဒ္ဓစီဝေးကျင်းပရေးအတွက်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအလုပ်အဖွဲ့ကိုယ်စားလှယ်တွေဟာ9ကြိမ်မြောက်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီဆွေးနွေးပွဲတွေမှာ NCA အပြည့်အစုံချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထယ်ဖော်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းပါဝင်တဲ့ပြည်ထောင်စုစာချုပ်အပိုင်း၃ကိုချုပ်ဆိုနိုင်ရေးအတွက်အဓိကဆွေးနွေးခဲ့တာပါဆွေးနွေးလို့ရရှိထားတဲ့အချက်တွေကိုတော့နှစ်ဖက်ခေါင်းဆောင်တွေထံတင်ပြပြီး JICM ခေါ် NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDGC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်အတည်ပြုချက်ရပြီးရင်တော့ UPC ခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုဒီနေ့သဘောတူညီခဲ့ကြတဲ့အတိုင်းဒီလ19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီနေ့ဧပြီလမှာကျင်းပဖို့မူလကပြင်ဆင်ခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ရက်ရွှေ့ဆိုင်လာခဲ့ရတာပါလက်ရှိသတ်မှတ်ထားတဲ့နေရက်ကိုတော့လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်ထပ်မံရွှေ့ဆိုင်ဖို့မရှိနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်။
ပါရှင်။အစ္စလမ်ဘာသာဝင်တွေရဲ့အချုပ်မြတ်ထားရာဘာသာရေးအစ်ပွဲတော်ကိုကိုဗစ်စီကံချက်တွေနဲ့အညီရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပပြီးဝိပုစုတောင်းခဲ့ကြတဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်။ကမ္ဘာကယောဂကိုဗစ် -19 ဖြစ်ပွားနေပေမဲ့လို့ကမ္ဘာတစ်ဝက်ကအစ္စလမ်ဘာသာဝင်မွတ်စလင်တွေအထွတ်မြတ်ပွဲတော်ဖြစ်တဲ့အစ်ပွဲတော်ကိုကိုဗစ်ကာလစီကံသတ်မှတ်ချက်တွေကြားကပဲဩဂုတ်လ၁ရက်နေ့ကဝိပုစုတောင်းပွဲတွေကျင်းပခဲ့ကြတာပါ။ရိုဟင်ဂျာမွတ်စလင်သိန်းနဲ့ချီပြီးစုဝေးခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာလည်းအစ္စလမ်ဘာသာဝင်တို့ရဲ့အစ်ပွဲတော်ကျင်းပခွင့်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကတ်အာနာပိုင်တွေဘက်ကကိုဗစ်စီကံချက်သတ်မှတ်ချက်တွေနဲ့ကျင်းပခွင့်ပြုခဲ့ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဩဂုတ်လ၁ရက်နေ့မှာကြာရောက်တဲ့အစ်ပွဲတော်နေ့မှာစခန်းတိုင်းမှာကျင်းပခွင့်ရခဲ့တဲ့အပေါ်အစ်ပွဲတော်ဖြစ်မြောက်ရေးဦးဆောင်ကြိုးပမ်းခဲ့သူတဦးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ဦးဝီဆလန်ကပြောပြပါတယ
်။2020ခုနှစ်ဩဂုတ်လ၁ရက်စနေနေ့မနေ့ကကြာရောက်တဲ့ဤသို့အတော်ဟန်နီကူဘာနီနေတုန်နေကြီးကိုကော့စ်ဇာခရိုင်မှာကိုလိုနေထိုင်ကြတဲ့လူရင်းကဒုက္ခစင်မြာကဖဲမတိတိနိုင်လွလဇွာကိုဗစ်ကာလာဂနီကင်ဘာကီလိုဒိုင်ဒီအပေါ်အင်းနီမူဘာရက်မင်္ဂလာပါလို့နောက်ဆက်ချင်းရှိပါတယ်ခင်ဗျာအင်းတဲမှာရှိတဲ့အဲပလီကျောင်းမှာပဲကျွန်တော်ကဝတ်ပြုကြပါတယ်အရင်နေ့မှာဆိုရင်ဒီလိုဂရင်းပြင်းနေရှိတယ်အဲဒီဂွန်းပြင်းမှာကျွန်တော်လူစုလူဝဲနဲ့ကျွန်တော်ကမလုခဲ့ကြပါဘူးအဲ့ဒီဤပွဲတော်ကိုကျင်းပခဲ့တဲ့နဲ့ကျွန်တော်တို့ကသေချာနှကောင်းစီတွေတော့မတ်ဆက်တက်စင်ကြပါရခင်ဗျာ
ကုဆတ်မြန်ယောဂကိုဖေးဖြစ်နေတဲ့ကာလဖြစ်ပေမဲ့လို့အစ္စလမ်တွေရဲ့ဤပွဲတော်ကျင်းပခွင့်ရတယ်လို့ဒုက္ခသည်တွေအတွက်အလှရှင်တွေပေးလှူတဲ့အလှကိုလည်းလက်ခံရရှိကြလို့ဒုက္ခသည်တွေဝမ်းသာနေကြတယ်လို့ဘာလုခါလေးဒုက္ခသည်စခန်းအမှတ်10မှာခိုးလုံနေထိုင်သူရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကပြောပြပါပါတယ
်စခန်းတော်ဝင်တွေကနေရာတွေတတ်မှတ်ပြီးအဆက်အဆက်ကြားတဲ့နေရာတွေမှာသူတို့ကပွင့်ပြီးလုပ်ပြီးလေပုဂ္ဂလိကလူတန်းတဲ့သူတွေကကျွင်းသွားတယ်လာပြီးတော့လူကြတယ်လေမိသားစုတစုကိုဂရမ်တစုတစုနဲ့နေတဲ့အနေနဲ့ဆိုတော့ social distance နဲ့နက်ခတ်ခဲ့တယ်အမားကတော့ဒီမနေ့လူတိုင်းဖတ်ဆင်ရတယ်
အစ္စလာမ်ရဲ့အပွဲတော်ဝိပုစုတောင်းပွဲမှာရိုဟင်ဂျာဒုက္ခသည်တွေစားတောက်နေထိုင်ရေးတာဝန်ယူဆောင်ရွက်ပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရပြည်သူတွေကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအလှူရှင်တွေကိုရည်စူးပြီးဆုတောင်းပေးခဲ့တယ်လို့ဦးစိုးမြင့်ကတော့မြန်မာပြည်နေရဲ့ပြန်ရေးကိုလည်းသူကဆုတောင်းခဲ့ပါတယ
်။ဒီလိုအချင်းဘင်္ဂလားဒေ့ရှ်အစိုးရကဘယ်လိုလူစုကိုကျွန်တော်တို့ကိုဒီလူနိုင်ငံလုံးပေးတဲ့ဆင်ရှင်ပေးတဲ့အတွက်လူတန်းပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်တယ်။ကျွန်တော်တို့အမြန်ဆုံးမိမိနေရဒေသကိုပြန်ကျင်းတယ်သမဥဇာပေအမည်နဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအေးအေးချမ်းချမ်းနေနိုင်အောင်တက်တောင်းတက်တာနေနိုင်အောင်ဒီ COVID-19 ကလိုကင်းအောင်ကျွန်တော်တို့အမြဲတမ်းစူးစမ်းပေးတယ
်အများဆိုရင်နေတယ်လို့လူသိမ့်ချီနေထိုင်တဲ့ဒုက္ခသည်စခန်းနေတဲ့အခုချိန်ချီ COVID ရောဂါဆူဆိုးဝါးဝါမဖြစ်သွားအောင်ကြိုတင်စီမံမှုတွေနဲ့အထူးကူးဆိုင်ကာကွယ်စောင့်ရှောက်မှုပေးခဲ့တဲ့အတွက်လည်းကိုကြီးဆလန်ကအေးပွဲတော်မှာကျေးဇူးတင်ကြောင်းစူးစမ်းပေးပါတယ
် COVID-19 အဲဖက်တဲ့ရောဂါအနေကာကွယ်ဖို့အတွက်ကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်အစိုးရနောက်ယူနက်စီအန်ဂျိုအန်ဂျီယိုတွေကကျွန်တော်တို့ကအဲကျမရဲ့အသိပညာပေးစခန်းတိုင်းမှာသူတို့ကပြုလုပ်ခဲ့မှုကြောင့်ဤပွဲနေ့သူတို့ကတော့လေကျွန်တော်တို့ကစွတ်တော်မိတ်တာကျွန်တော်တို့ကဖူတာခဲ့ကြပါတယ်ခင်ဗျာဤပွဲနေ့လေကျွန်တော်တို့ကစွတ်တော်ပွဲမှာဒေကင်းလုံးဆိုတာကျွန်တော်တို့ရဲ့ငရဲရင်းကိုအမြန်ဆုံးပြန်လာရတဲ့လေကျွန်တော်တို့ကစွတ်ထောင်းလိုက်တာရှိပါတယ်ခင်ဗျာ
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနယ်မြေရှင်းလင်းမှုတွေတင်းမှာအသက်ဘေးကနေဆိုးရရလို့တိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခိုလုံနေခဲ့ကြရတာဒီဩဂုတ်လဆိုရင်ပဲ၃နှစ်တင်းတင်းပြေတော်မှာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေနေရက်ကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပြီးပြန်လည်လက်ခံရေးအစီအမံတွေနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားပေမဲ့အခုချိန်ထိကတော့ဒီဒုက္ခသည်တွေအပွဲတော်နေမှာဆူတောင်းနေကြသလိုနေရက်ရင်းကိုအမြန်ဆုံးပြန်နိုင်ရေးကတော့အခုချိန်ထိမရေမရာဖြစ်နေစေဖြစ်ပါတယ်ရှင်ကျမစုမွန်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်
။မင်္ဂလာခင်ဗျာ ဒီနေ့ဆွေးနွေးခဲ့မှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေအထူးသဖြင့်ရွှေပြောင်းလူသမားတွေမဲပေးခွင့်ရမယ့်အခြေအနေတွေရှိပါရဲ့လားမဲပေးနိုင်မယ့်ခွင့်လန်းတွေရဖို့ဘာလိုအပ်ချက်တွေရှိနေလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်အလုပ်သမားကြီးလှုပ်ရှားနေတဲ့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွန်းချစ်ကိုဖိတ်ခေါ်ထားပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဗျာ၊မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လာပိုင်းတော့ပဲလိုပါတော့တယ်။မဲပေးခွင့်ရှိသူတွေထဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတန်းတဲ့ချီရှိပါတယ်။သူတို့ဖြင့်ထိုင်းနိုင်ငံမှာဆိုရင်အလွတ်လုံနေတဲ့မြန်မာတွေကလည်းတန်းတဲ့ချီရှိပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ပြည်ပရောက်မြန်မာတွေကမဲပေးခွင့်ရှိသူ၄သန်းလောက်မှာပေါင်းကနန်းလောက်ပဲမဲပေးနိုင်ခဲ့ဘူးပါတယ်။ဆိုတော့ဒီဒီချိန်မှာဘယ်လောက်ထိမဲပေးခွင့်ရမယ်လို့ထင်တယ်လဲ။ဦးထွန်းချစ်ခင်ဗျာ။
အဓိကတော့ဗျာဒီကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ကျွန်တော်တို့ဒီအစီအစဉ်ကံစာတွေကိုကျွန်တော်တွေ့ရတယ်ပြီးခဲ့တဲ့2015လုံးကနိုင်ငံပြည်ပရောက်နေတဲ့မြန်မာနိုင်ငံကနေပြီးတရားဝင်သွားလို့ကျွန်တော်ရတဲ့လူကကျွန်တော်5,000 လောက်ရှိတယ်ဒါပေမဲ့တကယ်မဲထည့်သွားတာက3,000လောက်ပဲရှိတယ်ထိုင်းနိုင်ငံမှာတရားဝင်တော့နေတဲ့ကျွန်တော်စီးပွားရေးလုပ်ငန်းရှင်နဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းလောက်ပဲမဲပေးလို့ရတယ်တကယ်တော့ကျွန်တော်ရှိတော်လူသမားတွေအနေနဲ့ကတယောက်မှမဲပေးခွင့်မရှိလိုက်ဘူးလို့ပြောလို့ရတယ်တကယ်လို့ပြန်ပြပေးခွင့်ရှိခဲ့တယ်တော့ပဲကျွန်တော်တို့ပေးခဲ့တဲ့အရှိတမလို့ဒီမှာအရေးအတွက်ကကျွန်တော်လက်ချိုးယူလို့ရတဲ့အချက်ရှိ
တယ်။ဟုတ်ကဲ့ဒီလိုအတွေ့အကြုံတွေရှိခဲ့တာဆိုတော့ဒီဒီချိန်မှာရောမဲပေးခွင့်ရမယ့်အခြေအနေတွေကတိုးတက်လာနေလားဦးသူချင
်းကျွန်တော်ကဒီ2015မှာရှစ်နိုင်ငံကမှာရှိတဲ့ရှစ်ပြားလို့ဒီမှာမဲထည့်ပိုင်ခွင့်ရတဲ့အပေါ်မှာကျွန်တော်တို့အခြေခံမူတည်ပြီးတော့ပေါ့နော်ဒါကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အစီအစဉ်ခံစားပုံမှာပြီးကိုတာပေါ့လေအဲ့ဒီမျိုးဘာဖြစ်လို့ဒီလောက်ထိဒီ၄၅သန်းရှိတဲ့လူကတော့2,300လောက်ပဲမဲပေးပွင့်ရလဲဆိုတော့ကျွန်တော်ပြန်လေ့လာတယ်ဆိုတော့2016ထဲမှာပဲကျွန်တော်အစိုးရကရွှေပြောင်းလူသမားတွေဟိုလွယ်လင်းတကူပေါ့နော်များများဆဆမဲထည့်လို့ရအောင်ပေါ့အဲ့ဒါဆောင်ရွက်ပေးဖို့ကျွန်တော်တို့မေတ္တာရပ်ခံတယ်နောက်တစ်ခုအစိုးရအနေနဲ့ပြင်ဆင်တဲ့နဲ့ဟိုလုပ်ငန်းစဉ်တွေမူဝါဒတွေပါကျွန်တော်တို့ကအကြံပေးတာရှိတယ်2016ထဲကကျွန်တော်ပေးတာလေဒါပေမဲ့ကျွန်တော်ဆက်တိုက်ပေါ့ဗျာဒါရွှေပြောင်းလူသမားတွေနဲ့ပတ်သက်တဲ့ကိစ္စလုပ်နေတယ်နောက်ဆုံးကဒီနှစ်ဆန်းမှာကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့တယ်ဒီဥက္ကဋ္ဌဦးဆောင်ပြီးတော့ပေါ့နော်ဒါကျွန်တော်တို့နဲ့တွေ့တဲ့ချိန်မှာကျွန်တော်လည်းရှင်းပါလို့ဒီမားရီကိစ္စကိုကျွန်တော်ရှင်းပြတယ်သူတို့ရဲ့ဒီမှာရှိတဲ့အခက်အခဲတွေမဲထည့်နေအောင်ကျွန်တော်ဘယ်လိုမျိုးအဆိုးရွားတွေနဲ့ပူးပေါင်းဆောင်ရွက်မလဲပေါ့လေဒီကိစ္စကျွန်တော်ပြောတယ်ရွေးကောက်ပွဲကော်မရှင်ဒီနေ့ကလည်းရှင်းပါလို့ဒီမားရီမဲလွယ်လွယ်ကူကူများများဆဆထည့်ခွင့်ရအောင်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအဆိုးရွားရဲ့ကျွန်တော်နိုင်ငံသားဝင်ကြီးဌာနရဲ့ကျွန်တော်အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ရွေးကောက်ပွဲကော်မရှင်ဒါကအဓိကအဲ့ဒီထာနာကြီးတုံးကအဓိကစနေတကြပူပေါင်းဆောင်ရွက်တင်တယ်လို့ဒါသူတို့ကလည်းပြောတယ်နောက်တစ်ခုကကျွန်တော်တို့ကလည်းပြောတယ်အဲ့ချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့လေဒီရဖက်ဖွဲ့စည်းတွေအောင်ဘယ်လိုမျိုးကျွန်တော်ပူပေါင်းဆောင်ရမလဲကျွန်တော်တို့တော့ကျွန်တော်တို့ဒါမျိုးကန့်လန့်အဓိကကျွန်တော်တို့ရည်ရွယ်ချက်ကတော့ဘယ်ပါတီပုံကူကိုမဲဆွယ်မှုဆိုတာတဲ့ကျွန်တော်ရှစ်ကောင်းလူသမားတွေ2015တဲ့ပို့ပြီးတော့မဲထည့်ခွင့်ရအောင်ဆိုတော့ဟိုစူးစမ်းမှုပဲဖြစ်တယ
်ရွေးကောက်ပွဲမှာပြပတ်ရမှာနိုင်ငံသားမဲဆန္ဒရှင်တွေအထူးသဖြင့်အလုပ်သမားတွေမဲပေးခွင့်ရဖို့အဓိကအခက်အခဲကိုပြောရဆိုရင်ဘာများဖြစ်မလဲဦးထွန်းချစ
်အဓိကအခက်အခဲကကျွန်တော်တို့မြန်မာအစိုးရမှာတိကျရှင်းလင်းတဲ့ကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲနိုင်ငံသားအခွင့်အရေးကိုမြင့်တင်ပြီးတော့ရှင်းပြလို့သမားတွေကိုမဲထည့်ခွင့်ရအောင်လုပ်မယ်ဆိုတော့ဟိုစနစ်ကျတဲ့ကျွန်တော်တို့ဟိုမဟာဗျူဟာနေဗျူဟာတွေတော့မရှိဘူးဒါကအဓိကပဲအဲ့ဟာတွေမရှိတော့သူတို့ကဟိုဘယ်လိုပြောမလဲအခုပုံစံ15ပေါ့လေဒီရွေးကောက်ပွဲကော်မရှင်ကပြောတယ်သူတို့မဲရုံအစ်စ်တွေဖွင့်တာမဖွင့်တာလဲကျွန်တော်မပြောတော့ဘူးပုံစံ15ကိစ္စပဲပြောတော့ဘူးပုံစံ15ဖြည့်ဖို့တော့မှပဲအခုကအဆင်မပြေဘူးကျွန်တော်နဲ့တွေ့ခဲ့တဲ့အလုပ်သမား60ကျော်လာခိုင်တော့သူတို့မသိဘူးပုံစံ15လည်းမသိဘူးဘယ်လိုဖြည့်ရမလဲမသိဘူးဘယ်လိုပို့ရမလဲမသိဘူးအဲ့ဒီပုံစံ15ကိုဘယ်နေရာသွားယူရမလဲမသိဘူ
းဟုတ်ကဲ့ဒီပတ်ရောက်မြန်မာနိုင်ငံသားတွေမဲထည့်ခွင့်နဲ့ပတ်သက်လို့ကြာကြာနာနာပြင်မထားလို့ဦးထွေးချက်ကထောက်ပြသွားပါတယ်တခုရှိတာကတော့အခုကတော့ NLD အစိုးရအတွက်ဟိုပထမဆုံးအချိန်အစိုးရတတန်းကိုတာဝန်ယူရတာလည်းဖြစ်နေပါတယ်။နောက်ကာယောဂါနဲ့လည်းကြုံနေရပါတယ်။ဒီလိုမထင်မှတ်တဲ့အခြေအနေတွေကစွန့်ဆောင်ရေးအားနည်းရတဲ့ကြောင့်ပဲအခုလိုဖြစ်နေရတာမျိုးလား။ဒါမှမဟုတ်ဒီပြည်ပရောက်နိုင်ငံသားတွေထက်ပြင်းမှာပို့ပြီးတော့ဦးစားပေးဖို့လိုအပ်ချက်တွေရှိနေလို့လား။ကိုတုချစ်ဘယ်လိုယူဆလဲပဲ
။ဒါတော့ကျွန်တော်ရဲ့ဟိုပေါ့နော်တဦးတဲ့အမြင်ပေါ့။ဒါကျွန်တော်ရှင်းပါလို့ဒီမှာကျွန်တော်နိုင်ငံသားပြောက်ရတဲ့အမြင်ကြတော့ဒီလောက်ထိ၄-၅သန်းဆိုတဲ့မဲကတော့ဘယ်ဆိုးရလို့ဖြစ်ဖြစ်ကျွန်တော်တို့ဟိုအရေးမကြီးဘူးလို့တော့ပြောလို့မရဘူး။ဒီတစ်ချက်ပေါ့နော်ပို့ပြီးတော့အရေးကြီးတာကရွှေပြောင်းလူသမားတွေဆိုတာကကျွန်တော်တို့နိုင်ငံဝင်ငွေရှာဖွေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးက ကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နေတဲ့ဆောင်ရွက်ပေးနေတဲ့ကဏ္ဍတစ်ခုကနေဆောင်ရွက်ပေးနေတဲ့ကျွန်တော်တို့တကယ်ကိုဟိုအလုပ်သမားတွေဖြစ်တယ်။နောက်တစ်ခုကသူတို့ပို့ပြီးရေချေသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုနည်းသည်များသည်သူတို့မဲကိုစိတ်ဝင်စားသည်မဝင်စားသည်ဒါအတကဏ္ဍရှစ်ပြောင်းအလုပ်သမားတွေကိုနိုင်ငံသားအခွင့်အရေးတစ်ခုပေးတဲ့အနေနဲ့နိုင်ငံသားအခွင့်အရေးတွေကိုလေးစားလိုက်နာပါတယ်လို့ညင်စီခြင်းနဲ့အစိုးရတရားအနေနဲ့ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်ကိုဆောင်ရွက်ပေးရမယ်။ဝေဖန်မှုတွေကြားနေရတယ်။ရှစ်ပြောင်းအလုပ်သမားအများစုကကျွန်တော်တို့တိုင်းရင်းသားတွေပဲဖြစ်နေအဓိကရခိုင်နေကချင်းနေရှင်းနေမွန်နေကရင်နေကြားတွေပအိုးတွေအများကြီးအဲ့လိုဖြစ်နေတယ်ဆိုတော့အစိုးရတွေအနေနဲ့တိုင်းရင်းသားမဲကသူတို့မပေးဘူးတိုင်းရင်းသားမဲကတော့ဘာမှမထူးဘူးဆိုပြီးတော့ပဲဟိုဖြစ်တော်လူသမားတွေကိုလဲထည့်ခွင့်မရဘူးတို့ဒီမဟုတ်ကျွန်တော်တို့ဘယ်လိုပြောမလဲဒီတာဝန်ကြီးပေါ့ဗျာနိုင်ငံသားအခွင့်အရေးမဲပေးခွင့်ပြုလာတာပဲပုံစံ15ဖြစ်ပါဆိုရဲပုံစံမျိုးဒါပေမဲ့အဲ့ဒါမှရနေနဲ့ခက်ခက်ခဲခဲဖြစ်အောင်လုပ်ထားသလိုမျိုးတော့ကျွန်တော်အနေနဲ့အဲ့လိုတွေးနေရတာလေ
။ဟုတ်ကဲ့။တခုရှိတာဒီနေ့မှာကိုဗစ်ကပ်ရောဂါနဲ့လည်းကြုံနေရတော့အဆအဆရရအစီအစဉ်တွေကျမဖြစ်တာတွေလည်းရှိပါတယ်။ဆိုတော့ဒီလိုအခြေအနေတွေကြောင့်အခက်ခဲတွေကြုံနေရတယ်လို့မပြောနိုင်ဘူးလားဦးသူချင်
း။မဟုတ်အဓိကတော့ကျွန်တော်အစောကပြောသည်ပြောသလိုပဲပေါ့ကိုဗစ်ကကျွန်တော်တို့ဒီနိုင်ငံရေးဆက်ဆံမှုကိစ္စကြီးပဲပို့ပါဘူးကျွန်တော်တို့စီးပွားရေးတွေရောကျွန်တော်ကိစ္စအရရကောဟိုအနေနဲ့တော့ထိခိုက်မှုရှိတယ်ဒါတော့ကျွန်တော်မငြင်းဘူးဒါပေမဲ့ကျွန်တော်ပြောချင်တာလက်ရှိကိုဗစ်ဖြစ်နေတဲ့ကာလအခြေအနေမှာပဲကျွန်တော်တို့ကိုယ်တိုင်ထိုင်းပါနေတယ်ကျွန်တော်တို့ကိုယ်တိုင်လှုပ်ရှားလို့ရနေတဲ့ဟာလေးတွေကိုအစိုးရကကမကထလုပ်ပြီးတော့ဘာဖြစ်လို့မလှုပ်ရှားလို့မရမှာဆိုလိုချင်တာကဒီစက်ရုံမှာအစိုးရနေပြီးတော့အလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေနဲ့ပေါင်းပြီးတော့ပို့ထားတဲ့အလုပ်သမားတွေရှိတယ်ဒါတွေကဘာမှခက်ခဲတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့မှလူစင်းအတိအကျရှိတယ်ပဲစရုံမှာပဲနဲ့ရောက်ပဲမျိုးမှာအဲ့ဒီလိုမျိုးဟို MOU ပေါ့နိုင်ငံနားလည်မှုစာချုပ်လွန်နဲ့ပို့ထားတဲ့အလုပ်သမားတွေကိုနဲ့ကိုကစာသူတို့ဘာမှဟိုလှုပ်တာခိုင်တာမျိုးကျွန်တော်မြင်လာတာမရှိဘူးဆိုလိုချင်တာကဒီစရုံမှာလူ1000ရှိတယ်ပုံစံ15ကိုအရွက်1000ကျွန်တော်တို့ယူသွားမယ်အခုကလည်းတောင်တောင်ကတော့အလုပ်တွေကနားနေရတယ်ကျွန်တော်တို့အချိန်ကြီးကျွန်တော်တို့ညှိလို့ရတယ်ကျွန်တော်ရုပ်ောက်ဝဲလေးကိုဘယ်လိုမဲထည့်ကြမလဲဘာသာလေးကိုကျွန်တော်တို့တနာကြီး3နာရီလောက်ကြီးကြောပြပြီးမယ်သူတို့ရှေ့ကဂျိုတင်မဲထည့်ကြတဲ့ဖုန်းလေးလက်ခံပြီးဒါရီရဖြစ်နိုင်တယ်အစိုးရပြောကျွန်တော်ပြောသလိုပဲအစိုးရအနေနဲ့ရုပ်ရှင်သိရှိဖို့လို့နိုင်ငံသားအခွင့်အရေးကိုအကောင့်တွေပေါ်ခြင်းနဲ့သိရှိဖို့လို့အဲ့ဒါဒီအိမ့်စိတ်နှစ်ခုရှိတယ်ဆိုရင်အစိုးရပြောတဲ့ဟိုကိုဗစ်ပြဿနာမကလို့ကျွန်တော်တို့ဗာပြဿနာရှိပြီကျွန်တော်တို့တချို့ဟာတွေမှာအခြေအနေကကျော်သွားလို့ရတယ်ဒါပေမဲ့ပုံမှန်အနေထားတဲ့တော့နည်းနည်းလေးပဲကွာချင်ပါမယ်ကျွန်တော်ဆိုလိုချင်တာကလှုပ်လှုပ်ကင်လို့ရတဲ့အနေထားရှိရဆိုတော့အစိုးရအနေနဲ့သိစေချင
်ဟုတ်ကဲ့ကိုထွချစ်တို့ဟာဒီပြပရလို့သမားရေမဲပေးဝင်ရဖို့တိုက်တွန်းနေရတာဟုတ်ပါတယ်အခုကဒီပြည်ပရောင်မြန်မာနိုင်ငံသားတွေကြားထဲမှာရောရွေးကောက်ပွဲကိစ္စအပေါ်ဝင်ပေါ့လေမြန်မာပြည်နိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုစိတ်အားထက်သန်မှုရောရှိကြရလားတခြားမဟုတ်ပါဘူးအခုကဒီကပ်ရောဂါကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကျန်တာတွေကိုဦးစားမပေးနိုင်ဘူးဆိုပြီးတော့လေပြောရဆိုစံနေရှိနေတာဆိုတော့ဒီအလုပ်သမားတွေနဲ့ဟိုထိတွေ့ဆက်ဆံနေရတဲ့သူတယောက်အနေနဲ့ပေါ့လေကိုထွချွတ်တို့လက်လန်းမြေတော့ပြောမယ်ဆိုရင်ဒီလူတွေကြားထဲမှာဒီရွေးကောက်ပွဲနဲ့ဟိုပတ်သက်တဲ့စိတ်ဝင်စားမှုဘုသူကယူရအဖြစ်ဘလောက်တိုင်းတာတရှိရလို့များနားလည်ထားတယ်ကိုကြီ
းကျွန်တော်ကတော့အစောကပြောလို့ပဲပေါ့လေကျွန်တော်အများအားပြောနေလို့ပေါ့လေအခြေခံနှစ်ပိုင်းပေါ့အဓိကတော့ကျွန်တော်တို့ကဒီဟိုပထမဦးဆုံးမဲထဲခွင့်ရမယ့်လူတွေပေါ့ first time voter လို့ခေါ်မယ့်လူတွေပေါ့အဓိကအသက်16နှစ်ပြည့်ပြီးကစားနေအသက်23 24ကလေးတွေကလက်ရှိကျွန်တော်လူမှုပြည်ရဲ့တရားလဲဟိုကျွန်တော်တို့တွေ့တယ်တော့သူတို့အနေနဲ့ကတော့အများစုကတော့မဲပေးခြင်းတယ်နောက်တစ်ခုကတခြားမဲတစ်ခါမှမပေးခြင်းတဲ့လူကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ကျွန်တော်တို့နှစ်ဒီနှစ်ဆလောက်မှာကျွန်တော်တို့ဟိုရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့နဲ့ကျွန်တော်တို့နဲ့ပေါ့လေဒီစစ်တမ်းငွေလေးတခုကောက်လေတာအဲ့ဒါလည်းငွေလေးဆိုတော့တနင်္ဂနွေလွမ်းရှောင်းလို့လူ1800လောက်ကိုအင်တာဗျူးထားတာဘဲနဲ့ပတ်သက်ပြီးတော့စစ်တမ်းပေါ့အဲ့တော့ကျွန်တော်ဆိုကြပါစို့အဲ့ဒီစစ်တမ်းရဆိုလို့ရှိရင်ကျွန်တော်90ကျော်ကြာခံလောက်ကမဲပေးခြင်းလေတခုမဲပေးခြင်းနဲ့မပုံနေရှိတဲ့အင်တာဗျူးရှိတယ်မဲပေးခြင်းဒါပေမဲ့ထပ်မေးတယ်ဘလို့အနေထားပေးခြင်းလေဘယ်တော့မှတော့ပေးဘူးလို့သူအဆင်မပြေဘူးအလိုဒီပါတာယုံမတော့ပေးဘူးချင်းမဲ့ကော်စုကိုယုံမဆူဘူးသူတို့ ਨੇ နီးစက်ရနေရာတွေမှာမဲရုပ်လေးချိတယ်တော်လို့လည်းပြင်တော့သူတို့အဆင်ပြေတယ်ဆူလိုချင်တာကဆက်မှုစုံလို့ရှိတယ်လူသိမ်းနေရှိတဲ့အဲ့ဒီတမျိုးနဲ့တမျိုးပဲလူသိမ်းနေရှိတဲ့နေရာမျိုးတွေမှာမဲယာယီမဲရုပ်လေးတွေဖွင့်လို့မရနိုင်ဘူးလားဆိုတော့အစိုးရကလည်းကျွန်တော်တို့ငဘူးတွေ့တဲ့ရရုပ်ကောက်ပွဲကော်မရှင်လည်းကျွန်တော်တို့ဟိုပါပေါ့လေဟိုဆွေးနွေးထားပြီးတဲ့အကြံပေးခဲ့ဘူးလားရှိတယ်အစိုးရလည်းမျိုးတော့အလို့သမားတွေကိုလည်းကတော့အစိုးရကဒါမှတက်တနာကတခါမှမဲမပေးဘူးတချို့ဆိုလို့ရှိရင်တော်တော်လေးကျွန်တော်လိုက်မေးကြည့်တယ်ပေါ့နော်မြန်မာနိုင်ငံမှာရွေးစရာ ပါတီနှစ်ခုပဲရှိလို့မှပြောရတယ်။ကျွန်တော်မတော့ဟိုရန်ကုန်လိုနေရာမျိုးကလာလို့တဲ့အလုသမားလေးတယောက်ပါ။ဒါမလေးရှားမှာရှိတယ်။ကျွန်တော်တို့ ਨੇ ရှင်းနေတဲ့ချင်းကျွန်တော်ဆိုလိုချင်တာကဟိုချိန်နဲ့ရွေးကောက်ပွဲဝင်မဲ့ကျွန်တော်တို့ထွတ်တော်အမတ်တွေရဲ့ဟိုကျွန်တော်ပြောမလဲဒီဟိုဂရိစကားတွေပေါ်မှာအဲဂရိစကားတွေကိုချားလိုက်အောင်တော့ဘယ်ပါတီဘယ်နှစ်ခုရှိမှဘယ်လိုပါတီကဘာလုပ်နေဆိုတော့မှတို့ခင်ဗျမသိချင်ဘူး။မဲဘလူထရမယ်ဆိုတော့မသူတို့မသိချင်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ပြောနေတယ်ရုပ်ောက်ဝေးပညာပေးကိစ္စလည်းအားကြီးလုပ်ပေးအောင်ပါလေ။ဆိုတော့အဲ့ဒါတွေကိုအလုသမားတွေကိုမဲစတိတိကျထည့်စီခြင်းနဲ့ဆိုလို့ရှိရင်တော့အဲ့ဒါတွေကတော့မဖြစ်မနေလုပ်အောင်ပါ
။ဟုတ်ကဲ့ပါ။အခုကတော့လိုအပ်ချက်တွေစိန်ခေါ်မှုတွေကတော့တော်တော်ကြီးတယ်လို့ဆိုရပါလိမ့်မယ်။ဒီရုပ်ောက်ပွဲကျင်းပဖို့ကလည်းလေးလောက်ပဲအချိန်ကျန်ပါတော့တယ်။ဆိုတော့ဒီကြားထဲမှာလိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဆိုရင်မဲပေးခြင်းနဲ့သူတွေမဲပေးခွင့်ရဖို့အချိန်မီအောင်လုပ်ဖို့ဆိုရင်လုံးလောက်တဲ့ချေရမယ်လို့များထင်သလားကိုလူကြီ
းအစောပြောသလိုပေါ့ကျွန်တော်တို့ကတော့တို့အဲ့ဒီကိစ္စတွေလုပ်ဖို့ကျွန်တော်2016ခေတ်ကကျွန်တော်တို့အစိုးရစဖြစ်ပြီးတဲ့ကတကယ်ကိုတာဝန်ရှိတဲ့လူတွေရဲ့လက်ထဲကိုပါကျွန်တော်တို့ကအဲ့ဒီကျွန်တော်တို့ရဲ့အစီအခံစာတွေကျွန်တော်တို့ရဲ့ recommendation တွေကျွန်တော်ထည့်ထားပေးတယ်2016ခေတ်ကထည့်ထားပြီးတော့တို့ကိုယ်တိုင်မပြင်ဆင်တာကတော့အစိုးရတရားကအရေးအချင်းနဲ့ကျွန်တော်တို့ပြည်သူလူထုပုံမှာထားတဲ့စေတနာပုံမှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဒီသမလာဝင်းမင်းကဒီလာဆန်းပါပဲပြည်သူ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနောက်အစိုးရဘက်ကနေမေပြေပေါ်မှာတွေ့တော့ဒီမဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့နောက်မဲပေးပံခွင့်ဆုံးရှုံးတာဒီနိုင်ငံသားတယောက်ရဲ့မွေးရပါခွင့်ရလူခွင့်ရဆုံးရှုံးအောင်ရောက်တယ်ဒါကြောင့်လဲမဲပေးခွင့်တွေမဆုံးရှုံးအောင်စီစဉ်ပါဆိုပြီးတော့မှားတာရှိပါတယ်ဆိုတော့ဒီနေ့မှာညီကောင်းချုပ်အနေနဲ့ကိုထုချစ်ကိုမေးချင်တာကတော့ဒီလိုနိုင်ငံသားခွင့်ရမဆုံးရှုံးအောင်လက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လုပ်မယ်ဆိုရင်လုပ်ပေးနိုင်တာမျိုးလုပ်လဲလုပ်ပေးတင်တာမျိုးဘာရင်များရှိမယ်ကုလူကြီ
းအဓိကတော့တခုဆိုတာထက်ပေါ့နော်အဲတခုတည်းမှာပဲဆက်ပြောတော့ရတာပေါ့တခုဆိုလို့ရှိရင်တော့ကျွန်တော်တို့အခုကြိုတင်မဲ့ပုံစံ15ကိုကျွန်တော်ဩဂုတ်လ9ရက်နေ့နောက်ဆုံးထားတဲ့ဟာကိုဖြစ်တယ်လို့ရှိရင်ကျွန်တော် extend ပေါ့လေကျွန်တော်တို့ရက်ကိုတိုးချဲ့စီခြင်းတယ်ဆိုလိုချင်တာကတော့ဩဂုတ်လနောက်ဆုံးပတ်ကြည့်လို့ဩဂုတ်လဒီလက်ကုန်ထီလောက်ကြီးတိုးမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ပုံစံ15ဖြည့်ဖို့ကိစ္စကိုကျွန်တော်တို့ကအင်းနဲ့အားတိုင်းနဲ့ကျွန်တော်တို့တကယ်ကိုရက်ဖက်ဖွဲ့စည်းပြီးကျွန်တော်တို့ရဲ့ဒီသက်ဆိုင်ရာကျွန်တော်တို့အလုပ်သမားအေဂျင်စီတွေအစိုးရဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ပုံစံ15ကိုရအောင်အ ਨੇ ဆုံးအဲ့ဒါဆောင်ရွက်ပေးတင်တယ်နောက်တစ်ခုကတော့အလုပ်သမားတွေလွယ်လွယ်ကူကူပြီးမဲထည့်နိုင်တဲ့နေရာတွေအခုတည်းကစဉ်းစားထားပြီးတော့စီစဉ်ပေးတင်တယ်လိုအပ်လို့ရှင်လိုအပ်တယ်လို့ပေါ့လေထိုင်းဆိုရနဲ့ကျိုတင်ညှိနှိုင်းမှုတွေလုပ်တင်တယ်လို့ကျွန်တော်ပြောချင်တ
ယ်ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပေးပြီးဆွေးနွေးခဲ့တဲ့ပို့ထုတ်ခြင်းနဲ့နားဆင်ကြည့်ရှုရဲပြည့်တက်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်မြင်ပါခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်ပါပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီသူအောင်မြင်နဲ့အတူကျွန်မအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင်
2020ဇူလိုင်31ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိ4ရက်တာဟာမြန်မာနိုင်ငံမှာအစိုးရကသတ်မှတ်တဲ့ရုပ်ပယက်ရှိဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ Qurbani Eid နေ့စနေတနင်္ဂနွေနဲ့ဗုဒ္ဓဘာသာဝင်တွေရဲ့ဝါဆိုလပြည့်နေ့တွေပေါင်းပြီး4ရက်ဖြစ်သွားတာပါ။ COVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တယ်လို့အစိုးရကယူဆထားတာကြောင့်ဟိုတယ်တွေကိုစစ်ဆေးပြီးပြန်ဖွင့်ခွင့်ပေးထားတဲ့အချိန်လည်းဖြစ်ပါတယ်။နေမျိုးတွေရဲ့မြို့ဝင်တွေမှာဖွင့်ထားတဲ့ COVID-19 စစ်ဆေးဂိတ်တွေကိုလည်းပိတ်သိမ်းထားပြီးချိန်မှာအဲ့လိုခြေနေကြောင်းမို့လို့လက်ရှိရုံးပြည့်ရဲ့၄ရက်မှာခီးထွက်လည်ပတ်သူများလာပါတယ်။ရန်ကုန်နဲ့မနီမွေးကရင်ပြည်နယ်ဖားမြို့မှာဆိုဟိုတယ်အတော်များများတဲခုသူပြည့်သွားပါတယ်။ပကံလိုနေရာကဟိုတယ်တဲခုခန်းတွေလည်းကြိုတင်မှယူသူများပါတယ်။အခြားဟိုတယ်တွေနဲ့နှိုင်းရင်ဈေးကြီးတဲ့ပုတ်ပါတောင်ဟိုတယ်ဆိုရင်လည်းဒီပိတ်ရက်အတွင်းကြိုတင်မှယူသူတွေကြောင့်အခန်းလို့မရှိတော့ဘူးလို့သိရပါတယ်။ COVID-19 ဖြစ်ပွားတဲ့ကာလမှုမြန်မာနိုင်ငံဟာအခြားသောနိုင်ငံတွေနီးတူဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအကြီးအကျယ်ထိခိုက်ခဲ့ပါတယ်။ထိခိုက်မှုရှိခဲ့လို့လဲ COVID-19 ကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုတစ်နှစ်တရာခန့်နှုန်းတိုးလောက်ပဲရှိတဲ့ချင်းငွေတွေအစိုးရကထုတ်ကြေးပေးခဲ့ရမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကပထမဦးဆုံးအတုပ်ဖြစ်ရခဲ့ပါတယ်။နောက်ပိုင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဟာခီးသွွားလုပ်ငန်းကိုအပိုင်း၃ပိုင်းခွဲပြီးပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့တာတွေ့ရပါတယ်။COVID-19 ကြောင့်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းပြန်ပြီးနလန်ထူလာနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
ပြောရရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဆိုတာအိမ်နီးချင်း ထိုင်းဗီယက်နမ်ကမ္ဘောဒီးယားလာအိုစ်နိုင်ငံတွေနဲ့ဘလို့မှနှိုင်းယှဉ်လို့မရအောင်တင်းငယ်လွန်ပါတယ်2019ဆင်းတွေအရတနှစ်တာအတွင်းထိုင်းနိုင်ငံကိုကဘာလက်ခီးတဲ့39တန်းဝင်ပါတယ်ဒါဟာတနှစ်ကိုကဘာလက်ခီးတဲ့3,400လောက်ဝင်တဲ့သဘောပါပဲအခြားနိုင်ငံတွေကတော့ထိုင်းလောက်ကဘာလက်ခီးတဲ့မများတဲ့အတိုင်းတနှစ်ခီးတဲ့4-5တန်းလောက်ကနေ10တန်းကျော်အထိဝင်တာတွေ့ရပါတယ်မြန်မာကတော့2019နှစ်ကုန်3လတာကာလမှာကဘာလက်ခီးတဲ့3,400နီးပါးဝင်ခဲ့တာတွေ့ရပါတယ်2018နှစ်ကုန်3လတာနဲ့နှိုင်းရှင်ရင်56ရာခိုင်နှုန်းလောက်တိုးလာတယ်လို့ဆိုပေမဲ့တနှစ်တာအတွက်တွက်ချက်ရင်တော့တနှစ်ခီးတဲ့တသန်းခွဲလောက်ပဲဝင်တဲ့သဘောဖြစ်နေသေးတာတွေ့ရပါလိမ့်မယ်ဒီနေရာမှာအစိုးရကဖော်ပြသလိုနေဆက်တွေကနေချင်းပြန်ဝင်ထွက်တဲ့ဧည့်သည်တွေကိုတော့တွက်ချက်မထားပါဘူးတရားဝင် tourist visa နဲ့ဝင်ပေါက်အသီးသီးကဝင်လာတဲ့စင်းစရာတွေကိုအခြေခံပြီးတွက်ထားတာပါ COVID-19 ဖြစ်လာတဲ့အခါအခြားနိုင်ငံတွေနီးတူမြမခီးသွားလုပ်ငန်းလဲထိခိုက်ပါတယ်မြမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတွေ့တဲ့ match လ23ရက်နေ့ကစတွင်ရင်၄လနီးပါးရှိလာခြင်းအခြေအနေကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီလို့ယူဆတဲ့အတွက်အစိုးရဟာခီးသွားလုပ်ငန်းကိုအပိုင်းသုံးပိုင်းနဲ့ပြန်ပြီးစတင်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။ပထမတစ်ဆင့်ကတော့ပြည်ရင်းခီးသွားလုပ်ငန်းကိုအရင်ဆုံးပြန်စတင်ဖို့ပါ။ဒုတိယတစ်ဆင့်မှာတော့မြန်မာနိုင်ငံလိုကိုဗစ် -19 ကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်တဲ့အိမ်နီးချင်းနိုင်ငံတွေ၊မိတ်ဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းသဘောတူစာချုပ်တွေထုတ်ဆိုပြီးစတင်ဖို့ပါ။နောက်ဆုံးပိုင်းကတော့ကိုဗစ် -19 ပြဿနာဆိတ်ချရတဲ့အခြေအနေရောက်မှပုံမှန်အတိုင်းလုပ်ငန်းတွေလက်ပတ်ဖို့ဆိုတာပဲဖြစ်ပါတယ
်။လက်ရှိကတော့ခီးသွွားလုပ်ငန်းပထမအဆင့်ကိုစတင်ဖို့ဟိုတယ်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဝေးပြကားတွေကိုလည်းပြန်ပြေးဆွဲခွင့်ပေးထားပါတယ်။ငကိုတို့ကခောက်ရင်နည်းနည်းပဲပြေးဆွဲတဲ့လေကြောင်းလိုင်းတွေကလည်းခောက်ရင်နဲ့ခီးစဉ်ပြန်တိုးချဲ့လာသလိုလေကြောင်းလိုင်းတချို့ကလည်းဈေးနှုန်းတွေလျှော့ချပြေးဆွဲလာတာတွေ့ရပါတယ်။KBZ Airlines ဆိုရင်ခီးစဉ်တစ်ချောင်းကို $18 လောက်နဲ့ညီမျှတဲ့မြန်မာငွေကျပ် 2,000 ကျွဲနှုန်းအထိလျှော့ချပြေးဆွဲပါတယ်။အစိုးရပိုင်းမြန်မာ National Airlines ကလည်း20ရာခိုင်နှုန်းလျှော့ဈေးနဲ့ပြေးဆွဲနေတာတွေ့ရပါတယ်။ဒီလိုအစီအစဉ်တွေကြောင့်ပိတ်ထားရတဲ့ပြည်တွင်းခီးသွားလုပ်ငန်းပြန်ပွင့်လန်းလာတာတွေ့ရပါတယ်။အရင်ကနိုင်ငံသားတွေအသွားများတဲ့ရှမ်းပြည်နယ်ကလောမြို့မှာပြည်တွင်းခီးသွားတွေအများကြီးသွားကြတာတွေ့ရပါတယ်။ဒါအပြင်ပင်လောင်း၊ပြည်ဦးလွေ၊ပကံ၊ဖန်စတဲ့မြို့တွေကိုလည်းသွားကြပါသေးတယ်အဲ့လိုသွားကြလို့လဲမြို့တချို့မှာဟိုတယ်တွေပြည့်ဇူလိုင်30ညနဲ့31ရက်မနေ့အစောရန်ကုန်အထွတ်ဝေးပြေးကားလမ်းမှာကားတွေကျက်သည့်အထိဖြစ်ခဲ့တာပါ
ဒါပေမဲ့လည်းလက်ရှိအချိန်အထိပြည်တွင်းမှာဖျားပထိုးတွေဘာသာရေးဆိုင်ရာအဆောက်အအုံတွေကိုဖွင့်လှစ်မပေးသေးပါဘူးပကံမှာဆိုရင်ကိုဗစ် -19 နဲ့ပတ်သက်ပြီးစစ်ဆေးဖို့ပြင်ဆင်ဖို့လိုနေသေးတာကြောင့်ထင်ရှားတဲ့ဖျား18စုကိုဖူးမြော်ခွင့်ပိတ်ပင်လိုက်ပါတယ်ဇူလိုင်လကုန်ဝင်ရောက်ဖူးမြော်ခွင့်ရမယ်လို့ကြေညာထားတဲ့ရန်ကုန်တိုင်းကဖျားတွေပြန်ဖွင့်ဖို့ရက်ကိုလည်းနောက်ဆုတ်လိုက်ပါတယ်မွန်ပြည်နယ်တန်ဖြူဇေယျကဆက်ဆဲကမ်းခြေမောင်းမကန်ကမ်းခြေတွေကိုတွားရောက်လည်ပတ်နိုင်ပြီဖြစ်ပေမဲ့ ARD တိုင်းတာဝန်ရှိသူတွေကတော့နမက်ကြီးချောင်းသာနဲ့ငွေဆောင်ကမ်းခြေတွားရောက်ခွင့်ကိုတော့ပိတ်ပင်ထားစေပါဟိုတယ်နဲ့ခီးသွားလုပ်ငန်းဒုတိယအဆင့်အနေနဲ့ COVID-19 ထိန်းချုပ်နိုင်တဲ့နိုင်ငံတချို့နဲ့နှစ်နိုင်ငံချင်းသဘောတူညီချက်ယူပြီးအပြန်အလှန်လက်ပတ်ခွင့်ပြုဖို့ကိစ္စကတော့မဆနိုင်သေးပါဘူး။ဒီအတော်တွင် COVID-19 ကိုကောင်းကောင်းထိန်းချုပ်နိုင်ပြီလို့သတ်မှတ်ခံရတဲ့ VNN နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာလို့အခြေအနေတွေစောင့်ကြည့်နေရသေးပါ။ခီးသွွားလုပ်ငန်းနိုင်ငံတကာကိုငကိုအတိုင်းပြန်ဖွင့်ဖို့ဆိုတာကတော့အတော်လေးကိုအလံဝေပါတယ်။အကြောင်းကတော့အဲ့ဒီလိုပြန်ဖွင့်လိုက်ပြီးဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်လာရင်မြန်မာနိုင်ငံကျန်းမာရေးဆောင်ရှားမှုစနစ်ကခဏရေးရှိမယ်မရှိဘူးမတေချာတဲ့အခြေအနေကြောင့်ပါလက်ရှိမှာကိုပဲနိုင်ငံတကာနဲ့ချိတ်ဆက်ပြေးဆွဲတဲ့ပုံမှန်လေကြောင်းလိုင်းတွေအလုံးဩဂုတ်လကုန်အထိရပ်ဆိုင်ထားပါသေးတယ်
။ဘယ်လိုပဲဖြစ်ဖြစ် COVID-19 ထိန်းချုပ်နိုင်မှုပေါ်မူတည်ပြီးပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်လို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်သူတွေအလုပ်ကိုင်အခွင့်အလမ်းရလာတာကောင်းတဲ့လက္ခဏာပါ။နိုင်ငံတကာခီးသွွားလုပ်ငန်းပြန်မစတင်ပြီးအတောအတွင်းခီးသွွားလုပ်ငန်းတွေအတွက်လိုအပ်သမျှကိုပြင်ဆင်ထားနိုင်ဖို့အချိန်ရနေပါသေးတယ်။ခီးသွွားနေရာအသစ်တွေပေါ်ထုတ်တာအပန်းဖြေရှုခင်းကြည့်ဓာတ်ပုံရိုက်ဆွဲဆောင်စရာနေရာတွေအများပြားပေါ်ထုတ်တည်ဆောက်တာစတာတွေကိုလှုပ်ထားဖို့လိုပါတယ်။အသေးစားလုပ်ငန်းလေးတွေရှင်သန်လာဖို့အတွက်ခီးတွေတွေအနေနဲ့ Airbnb လိုမျိုးကနေတစ်ဆင့်နေအိမ်တွေမှာတဲခုတ်ခွင့်ရအောင်တလုံးနဲ့ဖြစ်စေအခန်းနဲ့ပပနဲ့ဖြစ်စေတဲခုတ်နိုင်တဲ့လုပ်ငန်းတွေလုပ်ကင်ခွင့်ရအောင်ဟိုတယ်နဲ့ခီးသွွားဥပဒေနည်းဥပဒေတွေကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်။ဒီလိုပဲပေါင်းစုံပြင်ဆင်ထားနိုင်မှ COVID-19 အလွန်မြန်မာခီးသွွားလုပ်ငန်းဟာအိမ်နီးချင်းနိုင်ငံတွေနောက် အများကြီးနောက်ကျကြံမရစ်ပဲအမိလိုက်နိုင်မှာဖြစ်ကြောင်းပ
ါမင်္ဂလာရှိရနေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမအဦးဆုံးကျမတို့ VOA ကိုရေးလာတဲ့ Messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ညင်ချင်ဝင်းဆိုတဲ့တောရရှင်ကတော့ VOA ကိုနားဆင်လာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ရေဒီယိုတော်မှလက်ဆောင်ရခဲ့ဘူးပါတဲ့ဟုတ်ကဲ့ဒါဆိုရင်တော့တော်တော်ကြပြီလို့ပြောရပါမယ်ကျမတို့ဟိုးတော်တော်ကြကြနှစ်တည်းတုန်းကရေဒီယိုတွေလက်ဆောင်ပေးဘူးပါတယ်နော်သူကအကျေးဇူးအထူးတင်ပါတယ်ခင်ဗျာ VOA အဖွဲ့သားတွေအားလုံးကျန်းမာကြပါစေချမ်းသာကြပါစေဆိုပြီးတော့မြန်မာပြည်ကဆိုပြီးတော့တော်ရရှင်ညီညွတ်စာရေးလာပါတယ်အခုလိုမျိုးနှိပ်ရှင်လာများနားဆင်အားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှင်ဒီမှာ Sign and Joe ဆိုတဲ့တော်ရရှင်ကတော့ဟယ်လိုမင်္ဂလာပါVOA မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်အလက်လေးတွေပေးပို့ချင်ပါတယ်။လိပ်စာ၊အီးမေးလ်လိပ်စာနဲ့ဖုန်းနံပါတ်လေးသိချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်။လောလောဆယ်မှာတော့ကျမတို့အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါအရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားရပြီးတော့ကိုယ့်ရဲ့နေအိမ်တွေကကိုအလုံးလုံးကြရတာဖြစ်ပါတယ်။ဒါကြောင့်မလို့လောလောဆယ်ဖုန်းဆက်သွယ်လုပ်မယ်ဆိုတော့ရုံးမှာဘယ်သူမှမရှိပါဘူး။ဒါကြောင့်မလို့အဆင်မပြေပါဘူးနော်။ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြောစာရေးတာပါပဲ။အဲဒီကစာတွေကိုရေးရင်ချက်ချင်းနဲ့ကျမတို့စီကရရတယ်။အဲဒီစာတွေကိုလည်းပတ်မှန်ပြန်ကြားပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်သောရရှင်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာကချင်ကပါ။ Hello VOA တဲ့။ကျွန်တော်က VOA ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ။ VOA ကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါ။သတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့။ဟုတ်ကဲ့။ခုနကတော့သောရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်။ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะ။ဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြောစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကနောက်ပြီးတော့ကျမတို့နေတိတိမှာအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်။ဒါကြောင့်မလို့သောရရှင်ဒီစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြောရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်။အခုလိုဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ AOR တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါ။နှစ်သက်စွာနားဆင်နေပါတယ်။ဗီဒီယိုဖိုင်နေတဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုခြင်းပါတယ်တဲ့။ဟုတ်ကဲ့ပါ။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျမတို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။Democratic မြန်မာအတန်ရုပ်တံလိုက်မှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်ဒီမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးစာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်ကတော့ကျမကစာရီအများကြီးကမှသူ့ရဲ့နာမည်လေးကိုကျမမရေးထားလိုက်မိလို့ပါကိုသိန်းထိုင်ဦးနဲ့ဦးကိုနီခြေဦးပြင်ဆင်ရဲ့အင်တာဗျူး2013လောက်ကဖြစ်မယ်ထင်တယ်တဲ့ဘလို့ပြန်ရှာလို့ရပါလဲဆိုပြီးမေးလာတာပါဟုတ်ကဲ့ပါဒီသောရရှင်တောင်းထားတဲ့အင်တာဗျူးကိုကျမရှာပေးပြီးတော့အဲ့ဒီမှာ link နေပို့ပေးလိုက်ပါရဲ့နော်အဲ့ဒီအင်တာဗျူးက2014ဇန်နဝါရီလကပါဥက္ကိုနီရဲ့အမေရိကန်ပြည်ထောင်စုခီးစင်မှာ VOA Washington ရုံးချုပ်ကျမတို့ရုံးကိုရောက်ရှိတော့မှ VOA Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုကြည့်လို့ရတဲ့ YouTube link ကိုလည်းအဲ့ဒီ Messenger စာမှာထည့်ပေးလိုက်ပါတယ်။နောက်ပြီးတော့ကျမတို့အဲ့ဒီမေးမြန်းခန်းတစ်ခုလုံးအစအဆုံးကိုစာနဲ့ဖော်ပြထားတဲ့ဒီကျမတို့ VOA Internet စာမျက်နှာမူရင်းကိုလည်းထည့်ပေးလိုက်ပါတယ်ရှင်။ဒီတော့ရှင်နေလို့ရဲကျမတို့စီကအစီအစဉ်တွေကိုဒီအစီအစဉ်အဟောင်းတွေကိုပြန်ကြည့်ခြင်းနဲ့ပြန်နားထောင်ခြင်းနဲ့ဆိုရင်တော့နှစ်မျိုးလုံးလို့ရပါတယ်တစ်ခုကတော့ကျမတို့ရဲ့ဒီမူရင်းအွန်လိုင်းစာမျက်နှာဖြစ်တဲ့ bambi.voanews.com ဆိုတဲ့စာမျက်နှာကိုတွားပြီးအဲ့မှာရှာရန်ဆိုတဲ့အကွက်လေးမှာဒီဥက္ကိုနီဆိုလဲဥက္ကိုနီပေါ့နော်အဲ့လိုရိုက်ထည့်လိုက်တဲ့အခါမှာအဲ့ဒီအကြောင်းအရာဒါမှမဟုတ်အဲ့ဒီလူပုဂ္ဂိုလ်နဲ့ပတ်သက်တဲ့ကျမတို့တင်ဆက်ပေးထားတဲ့သတင်းတွေအများကြီးပေါ်လာပါလိမ့်မယ်အဲ့ဒီထဲကမှပြန်ရှာရပါတယ်ရှင် ဒါမှမဟုတ်ကိုပြန်ကြည့်ချင်တဲ့အစီအစဉ်ကတွေးဆမေးမြန်းရဲ့ဥပမာအမျိုးသမီးကဏ္ဍအဲ့လိုမျိုးကဏ္ဍအလိုက်ဆိုရင်တော့ကျမတို့ကဏ္ဍအလိုက်တင်ထားပေးတဲ့စာမျက်နှာတွေလည်း website စာမျက်နှာတွေရှိပါတယ်။ခုနမူရင်းစာမျက်နှာကနေပြီးတော့အဲ့အစီအစဉ်တစ်ခုချင်းစီအတွက်တင်ထားတဲ့စာမျက်နှာတွေစီတွားလို့ရပါတယ်။အဲ့ဒီမှာပြန်ပြီးတော့ရှာလို့ရပါတယ်ရှင်။နောက်တစ်ခုကတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာရှာရန်ဆိုတဲ့နေရာလေးမှာကိုအဲ့ဒီမှာကြည့်ချင်တဲ့အကြောင်းအရာနားထောင်ခြင်းတဲ့အကြောင်းအရာကိုစာရိုက်ထည့်ပြီးတော့အဲ့ဒီမှာရှာကြည့်လို့လည်းရပါတယ်။ Facebook စာမျက်နှာကတော့နည်းနည်းလေးအကြောင်းအချက်တွေများလို့အားကြည့်လို့နည်းနည်းရှာရတာခက်ပါတယ်။ကျမတို့ Internet စာမျက်နှာမှာရှာရတာလွယ်ကူပါတယ်ရှင်။စမ်းကြည့်ပါ။အစီအစဉ်အဟောင်းတွေကိုနားထောင်ခြင်းနဲ့သောရရှင်တွေအားလုံးအတွက်ဖြည့်ကြားပေးတာဖြစ်ပါတယ်ရှင်။ကတဲ့တင်နေပြပြတတတင်ဆက်မပေးလို့ပါဆိုတော့ရေးလာရင်နောက်ထပ်သွားရှင်တယောက်ကတော့မြက်ဆိုးဆိုတဲ့သွားရှင်မှာသူက VOA နဲ့တခြားနိုင်ငံသားတင်ဌာနတွေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအရေးနဲ့အခက်အခဲတင်နေကိုတခါမှကြော်ညာတာမတွေ့ပါဘူးမင်းတို့တင်ဌာနကလည်းလူမျိုးစွဲတင်ဌာနလားမသိတဲ့သူရဲ့မှတ်ချက်လေးကိုကြည့်ပြီးတော့သူဘယ်အစီအစဉ်တွေကိုများဘယ်အချိန်နားထောင်မိလို့ဒီလိုမျိုးပြောသလားဆိုပြီးတော့စဉ်းစားမိပါရဲ့နော်အဖြစ်လို့လဲဆိုရင်ကျမတို့ VOA ကနေပြီးတော့နားထောင်တဲ့လူတွေလည်းသိပါတယ်ကျမတို့ VOA ကသတင်းတင်ဆက်မှုတွေမှာနေ့စဉ်လိုပဲတိုင်းသားဒေတာတွေကစီရေးပဋိပက္ခဒါမှမဟုတ်လဲလူမှုရေးကိစ္စရက်တွေသဘောအဘေးအန္တရာယ်ကြားရောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီမကြံရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်နောက်ပြီးတော့တသက်အစီအစဉ်အနေနဲ့ဆိုရင်လည်းကျမတို့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဒါတိုင်းရင်းဒေတာတွေကနေပြီးတော့သတင်းထောက်တွေကိုယ်တိုင်ပေးပို့တဲ့သတင်းတွေဖြစ်ပါတယ်ပြီးတော့ Frontier မြန်မာသတင်းဌာနကနေပေးပို့တဲ့ဒုတိယအစီအစဉ်ဆိုရင်လေတိုင်းရင်းဒေသတွေကဒီတကယ်လက်တွေ့ကြုံနေရတဲ့အနေအထားအဖြစ်အပျက်တွေကိုအဲ့ဒီတိုင်းရင်းဒေသသတင်းဌာနတွေကိုယ်တိုင်တင်ဆက်ပေးတာကိုကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ကျမတို့အစီအစဉ်တွေကိုရေဒီယိုကနေနားထောင်ရမယ့်ဖြစ်ဖြစ်ရုပ်မြင်သံကြားဒီလိုမှမအားရင်လည်းကျမတို့ဒီ Facebook နဲ့ website ပေါ်မှာတင်ဆက်ပေးတဲ့အစီအစဉ်တွေကိုနည်းနည်းဖတ်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်ကျမတို့ကျေးဇူးတင်ပါတယ်။ခုဆက်ပြီးတော့အချိန်ရလောက်သောရရှင်တွေရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ပထမဦးဆုံးရှမ်းပြည်ကရင်ဖွင့်လာတဲ့သောရရှင်မတ်စုရဲ့စာကိုဖော်ပြပေးခြင်းပါတယ်။ရှမ်းပြည်ရှိပိုင်းမိုင်းတုံမြို့နယ်အတွင်းမှာစက်သွန်ပြူစိုက်ပျိုးတဲ့တောင်သူတွေရဲ့အခက်အခဲကိုသက်ဆိုင်ရာလူကြီးတွေသိအောင်လို့ VOA ကိုစာရေးရခြင်းဖြစ်ပါတယ်။ဆိုပြီးတော့ရင်ဖွင့်စာရေးလာသူမတ်စုရဲ့စာပါ
။ကျမတို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံကထွက်တဲ့စက်သွန်ပြူတွေကိုတာချီလိတ်နေဆက်ကတဆင့်ထိုင်းကိုတင်ပို့ပါတယ်။အဲ့ဒီလိုတင်ပို့တဲ့နေရာမှာကုံသေးပွဲစားတွေရဲ့အမျက်ကြီးစားမှုရဲ့နေဆက်ကုံသေးခွန်တိုးကောက်တာရဲ့ဂိတ်ကြီးပေးနေရတာတွေရဲ့နဲ့စက်သွန်စီကတောင်သူတွေမျောလိတယ်လို့မရခဲ့ပါဘူး။ထိုင်းမှာစက်သွန်တကီလို34ဘတ်နဲ့ဝင်နေတဲ့အချိန်မှာဒီကတောင်သူတွေကတော့တကီလို15ဘတ်နဲ့ပဲရောင်းရပါတယ်။ပွဲစားတွေပေးတဲ့တကီလို15ဘတ်ဟာတောင်သူတွေအတွက်အရင်ပြမရတဲ့အပြင်အရှုံးမှပေါ်စီပါတယ်။တောင်သူတွေမျောလင့်နေတဲ့စက်သွန်ဖြူစည်းကွက်ကိုတရားဝင်ဖြစ်အောင်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးဖော်ဆောင်ပေးပါလို့VOA ကနေတဆင့်ရှမ်းပြည်နယ်ဝန်ကြီးတီအောင်စာရေးသားရင်ဖွင့်လိုက်ပါတယ်
မြန်မာနိုင်ငံကထရက်ကုန်တွေပေါ်မှာဒီဈေးမနစ်နာရအောင်လို့နှစ်နိုင်ငံအစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးပါဆိုပြီးပြောလာတာပါသူပြောလို့တိုက်တိုက်ဆိုင်ဆိုင်ပါပဲကျမတို့ဒီစနေနေ့ကတင်ဆက်ပေးသွားတဲ့ရုပ်မြင်သံကြားအစီအစဉ်မှာဒီတွေးဆုံမေးမြန်းခန်းဒေါခင်မျိုးသက်ပြုလုပ်တဲ့တွေးဆုံမေးမြန်းခန်းမှာစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပြောထားတာလဲအလားတူပါပဲမြန်မာနိုင်ငံကထွက်တဲ့ဒီစိုက်ပျိုးထွက်ကုန်တွေအကုန်လုံးကိုတခြားနိုင်ငံတွေကဝယ်ယူတဲ့အခါမှာဈေးကိုတေးချစနစ်တကျမနစ်နာတဲ့ဈေးမျိုးရအောင်လို့အစိုးရအနေနဲ့လည်းညှိနှိုင်းလှုံ့ဆော်ပေးတင်ကြောင်းဒီသောရရှင်ပြောထားပါတယ်ရှင်စိုက်ပျိုးရေးနဲ့ပတ်သက်တဲ့တွေးဆုံမေးမြန်းခဲ့မှာတော့ဒီမှာကျန်းကျန်းပြန်ရင်ဖွင့်လာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကတော့တကယ်ကိုအခက်ကြုံနေရလို့ရင်ဖွင့်လာတာဖြစ်ပါတယ်ပါကက်မြို့နယ်ရှာဒူးစုကြီးရွာနာမှာရွှေမော်လုပ်ငန်းလုပ်နေကြတာအများကြီးပါဗျာတဲ့ပြည်သူစစ်ကောင်းဆောင်ကမော်ရဲငွေကောက်တယ်ပြီးတော့တိုင်းမှုဒူတိုင်းမှုဓာကဆာမှုဒူဓာကဆာမှုတို့ကိုလာစင်အခွန်ကောက်ပြီးတော့လက်ထိုးကြပါတယ်သူလဲချမ်းသာနေပါပြီဒါပေမဲ့အောက်ခြေစစ်တီရဲဘော်တွေတပြားမှမရကြပါဘူးတဲ့ဒါလေးရင်ဖွင့်ခြင်းလို့ပါဆိုပြီးတော့သူကပြောလာပါတယ်သူရင်ဖွင့်လာတဲ့ကိစ္စကတော့ဒီလက်ပေးတဲ့ကိစ္စမှာလက်ပေးလက်ယူကိစ္စမှာသူတို့ရဲဘော်တွေမရလို့ဒုက္ခရောက်ကြတဲ့အကြောင်းပြောလာတာပါလက်စားတဲ့အဖွဲ့အစည်းဘက်မှာတော့ဒုက္ခရောက်နေသူတွေအများကြီးပါဆိုတော့ဒီသရရှင်ရဲ့စာမှာပြောထားလို့အဲ့ဒီဒေသဘက်မှာစင်စင်ရဲရဲကြက်ကြက်တဲတဲဖြစ်နေကြရတဲ့အခြေအနေကိုပို့ပြီးတော့ပေါ်လွင်စေပါရနော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နောက်ပိုင်းမှာတော့သရရှင်တွေတောင်းဆိုထားတဲ့မြမတချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ဖြောပြပေးမှာဖြစ်ပါရဲ့ရှင်မြန်မာ
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။မြန်မာဒေသတော်ရရှိနေတဲ့တချင်းလေးတို့မြေတားဒီလက်ဆောင်ပေးချင်ပါတယ်နော်ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်းလေးနဲ့ဖျော်ဖြေပေးချင်တာပါဖြိုးဒေသတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော
lunga dream jema song nao ling e nya le rui nai rui ko me lo phong rui pyo ge de ye kin sing sing mya chaw bi aw ma cha kin a phyu yang dain rui nge chi ni yin tu ma ye la ko to no le ko bya rui ye bu de lan kwe ya me ni yang la le let it give I'm a tin time me change ja ja the yodun jure kick down can not a bad down can
ဒီပြုတ်တီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
ဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာကပ်ရောဂါကာလအတွင်းပြင်သစ်နိုင်ငံမှာရေပေါ်ဂီတဖျော်ဖြေပွဲတစ်ခုကိုရေပေါ်ဆန်နီယာတီဖျော်ဖြေခဲ့ကြပါတယ်။ဂျော်ဒန်နိုင်ငံအာမန်မျိုးကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာတစ်သီးတွေပေါ်မှာနာမည်ကြီးအနုပညာရှင်ပုံတွေဖန်တီးရောင်းချနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ကိုရိုနာကပ်ရောဂါကာလအတွင်းပြည်ထောင်နိုင်ငံမှာရေပေါ်ဂီတဖျော်ဖြေပွဲတစ်ခုကို18ရာစုရဲတိုက်ကြီးနောက်ခံနဲ့ရေပေါ်ဆန်နီယာတိခတ်ဖျော်ဖြေခဲ့ကြပါတယ်။အဆိုတော့အဲဗလင်းဂျိုးနဲ့ စန္ဒီယာပညာရှင်ဆီဆီလီရောက်တာတို့နှစ်ဦးပေါင်းပြီးဖျော်ဖြေခဲ့ကြတာပါရှိုပင်တို့လိုကန်ဒဝင်စန္ဒီယာပညာရှင်တွေရဲ့တီးတွေကိုတိခတ်ပြခဲ့ကြတယ်လို့ PNO Julek အဖွဲ့ဟာအဖွဲ့လိုက်လည်းတီးဆိုဖျော်ဖြေခဲ့ကြပါတယ်ဆရှိရာစုကစောက်ခဲ့တဲ့ရဲတိုက်ကြီးပိုင်ရှင်ကဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုပြင်သစ်နိုင်ငံမြောက်ပိုင်းကနေမျိုးလေးမှာလာရောက်ဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်ဒီပွဲမှာဆန်ဒီယာကြီးကိုရေပေါ်မှာပေါ်အောင်ဖန်တီးထားပြီးပရိသတ်တွေကရေကန်ပေးမှာနှာခေါင်းစည်းတွေတက်တယောက်နဲ့တယောက်ခက်ခွာခွာနေကြပြီးအားပေးခဲ့ကြတာပါပြည်သစ်နိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3000ကျော်သွားပြီးဖြစ်တယ်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစည်းတွေကိုမဖြစ်မနေတက်ခိုင်းထားပါတယ်ရှင
်ဂျော်ဒန်နိုင်ငံအာမန်မြို့ကအသက်18နှစ်အရွယ်ကောင်လေးတယောက်ဟာသစ်သီးတွေပေါ်မှာအမှုပညာရှင်ပုံတွေဖန်တီးနေပါတယ်သစ်သီးအလှပညာရှင်ရမ်မီအဒဘ်လက်ဟာသူ့ဆိုင်မှာရှိတဲ့ဖယဲသီးရွှေဖြုံသီးနဲ့တခြားသစ်သီးပုံတွေကိုအလှပြင်ပေးနေတာပါနာမည်ကြီးအီဂျစ်အဆိုတော်ဦးခွန်တုံကနေပန်းကနုတ်အလှတွေကိုဖန်တီးနေတာကြောင့်ဝယ်ယူသူဖောက်တဲ့အသစ်တွေကိုဆွဲဆောင်နေတာပါအခုလိုပညာကိုအွန်လိုင်းကဗီဒီယိုတွေကနေတဆင့်သင်ကြားခဲ့တာဖြစ်ပြီးတော့အမှုပညာသင်တန်းကြောင်းတက်ပြီးသင်ကြားခဲ့တာတော့မဟုတ်ပါဘူးသူ့ရဲ့အိမ်မက်ကတော့ဒီသစ်သီးအလှပြင်အမှုပညာကိုစီဝါရေးလုပ်ငန်းကြီးတစ်ခုဖြစ်အောင်ဆက်လုပ်သွားမယ်လို့အဒဘ်လက်ကပြောပါတယ်ခင်ဗျာ
။ဇူလိုင်လ28ရက်နေ့ကကြာရောက်တဲ့ထိုင်းပြည်မဟာဝစီရာလွန်ကုန်းရာမ30ရဲ့မွေးနေ့ကိုအဝေးချင်းဒရုန်းရင်ယာနဲ့ချီမီထရွန်အလှပြပြန်တန်းဂုဏ်ပြုခဲ့ကြပါတယ်။12မိနစ်ကြာမီထရွန်အလှပြပွဲမှာဒရုန်းယာဉ်ပေါင်း900ကိုအသုံးပြုပြီးတော့တပ်တော်68နှစ်ပြည့်ပြီဖြစ်တဲ့ထိုင်းပြည်ကြီးရဲ့ရုပ်ပုံလွှာအမျိုးမျိုးကိုဖန်တီးပြခဲ့ကြပါတယ်။အဲ့ဒီနောက်ကျေးဇူးတင်တဲ့အထိမ်းအမှတ်နဲ့ကိုရိုနာကပ်ရောဂါကာလအတွင်းရှီလန်ကနေရင်ဆိုင်တိုက်ပွဲဝင်နေကြတဲ့ဆရာဝန်တွေတူနာပြုတွေရဲ့ပုံတွေကိုလည်းဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းနိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းထိုင်းပြည်ရင်စနစ်ကိုတွယ်ဝရည်ညွှန်းဝေဖန်မှုတချို့လည်းရှိခဲ့တာပါ။အရင်တော့ကဆိုရင်နိုင်ငံရေးထက်ကြွလှုပ်ရှားသူတွေဘယင်စနစ်ကိုမဝေဖန်ဖို့ထိုင်းဝန်ကြီးချုပ်ကတတိပေးခဲ့ဘူးပါတယ်။ဘယင်မိသားစုကိုအကောက်အွယ်ပေးထားတဲ့ဥပဒေကိုသုံးပြီးနှိတ်ကွတာတွေမလုပ်ဖို့လဲထိုင်းဘယင်ကြီးကဝန်ကြီးချုပ်ကိုပြောဆိုခဲ့ပူပါတယ်။ထိုင်းနိုင်ငံမှာဘယင်စနစ်ကိုစော်ကားတာဟာ1015နှစ်အထိကြာခံရနိုင်တဲ့ပြစ်မှုဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံကအသက်85နှစ်အရွယ်အဖွားအိုတယောက်ဟာဒုတ်တိုင်းကစားပြပြီးတော့အင်တာနက်အွန်လိုင်းစာမျက်နှာတွေမှာနာမည်ကြီးနေပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစတာပြည်နယ်ပူနေမြို့မှာနေထိုင်တဲ့ရှန်တာပါဝါဟာအိန္ဒိယရိုးရာလက်တီခက်တီဒုတ်တိုင်းကိုလမ်းမတွေပေါ်မှာဖျော်ပြနေတာပါသူအဲ့ဒီလိုဒုတ်တိုင်းကစားပြတဲ့ဗီဒီယိုကိုဘောလီဝုဒ်ကနာမည်ကြီးမင်းသား Radish Dash Mukha က Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်လိုက်တဲ့အခါမှာတော့ကြီးစုသူ3သန်းကျော်သွားခဲ့ပါတယ်ပါဝါဟာဒီဒုတ်တိုင်းအခါကို10နှစ်သမီးအရွယ်ကလေးကလေ့ကျင့်နေတာဖြစ်ပြီးတော့အနာယူကိုအစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျာ
နေနေညပိုင်းပတ်စင်ခဏတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်ညာပေးတော့မှာဖြစ်ပါတယ်ယော့ဒန်သတင်းတော်ကြီးကအမေရိကန်တက္ကသိုလ်ကောလိပ်290ကိုစစ်တမ်းတွေကောက်ခဲ့တာမှာចောင်းသားဆရာဆရာမနဲ့ចောင်းဝန်ထမ်းတွေကဗိုင်းရပ်စ်ကူးစက်ခံသူ6600နဲ့တည်ဆုံသူ14ယောက်ရှိတာကိုတွေ့ရှိခဲ့ပါတယ်ကဘာဒွန်ဗိုင်းရပ်စ်ကူးစက်ခံသူ19.8%တန်းရှိပြီးတော့တည်ဆုံသူ6800ကျော်ရှိတယ်လို့Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေကပေါ်ပြနေပါတယ်ခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဒီနေ့မှာကပ်ဘေးအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီးတော့ COVID-19 ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့ပြင်းထန်ဆုံးလှုပ်ဆောင်တဲ့အနေနဲ့မော်ဘုံမြို့မှာညမထွက်ရမိတ်ထုတ်လိုက်ပါတယ်။ Victoria ပြည်နယ်မှာတော့ဒီနေ့မှာ virus နောက်ထပ်ကူးစက်ခံသူ681ယောက်ရှိပြီးတော့သေဆုံးသူလည်း9ယောက်ရှိခဲ့ပါတယ်။အခြားနိုင်ငံတွေမှာတော့အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူ9400ကျော်ရှိခဲ့တာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ13000ကျော်သွားပြီဖြစ်ပါတယ်။စက်တင်ဘာ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲကိုတနည်းရွှေ့ဆိုင်းလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေအရ VO မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကျန်နိုင်ပါ
This program has come to you from the Voice of America, Washington.